Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပြကြပါလိမ့်မယ်နော် VOA American တိုင်းရဲ့2024ခုနှစ် February 9ရက်တောက်ကြနေမနက်ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC မြို့ကနေလိုင်းနိုမီတာ3049လိုင်းလက်မီတာ190ကနေစတင်ထုတ်လွှင့်နေပါပြီ။ဒီအစီအစဉ်ကို VOA ရဲ့ Facebook, YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ Direct ရှူစားနိုင်ပါတယ်။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်ဗျာ။
ကာဇာမားအစ္စရေးနဲ့ဟာမတ်တို့အကြားအပြစ်ခတ်ရဆဲမှုရရှိရေးကြိုးပမ်းဖို့အရှိအလေပိုင်းခီးစဉ်သွားခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဟာရလလက်ဆုပ်လက်ကမ်းမရခဲ့ပဲအမေရိကန်ကိုပြန်ရောက်လာပါတယ်။ယူကရိန်းမှာတော့ရုရှားကျူးကျော်စစ်ကိုဦးဆောင်ခဲ့တဲ့စစ်ဦးစီးချုပ်ဇလန်စနီကိုယူကရိန်းသမ္မတကအရာထူးကနေဖယ်ရှားလိုက်ပါတယ်။မြန်မာနိုင်ငံကစစ်တမ်းခန့်အရတားတွေကိုအကူအညီပေးဖို့အတွက်ထိုင်းနိုင်ငံတာခရိုင်မှာလူသားချင်းစာနာကူညီမှုရဲဝန်ထူထောင်ရေးမကြခင်လအတွင်းလုပ်နိုင်မယ်လို့မျိုးလင်းကြောင်းထိုင်းနိုင်ငံခြားဝန်ကြီးကပြောပါတယ
်။အဲ့လိုထိတ်တန်းရောက်သတင်းတွေကိုတင်ဆက်ပြီးမှတော့ဇေယျကြီးမြို့တိုက်ပွဲမှာစစ်ကောင်စီတပ်ကနေလေကြောင်းတုံးပြီးတော့တိုက်ခိုက်တဲ့သတင်းပေးပို့ချက်နဲ့စိတ်ဝင်စားဖွယ်နိုင်ငံတကာသတင်းတော်တွေထဲမှာတော့ယူကရိန်းသမ္မတဇယ်လင်စကီနဲ့သူ့ရဲ့ကာကွယ်ရေးဦးစီးချုပ်ကြားသဘောထားကွဲလွဲမှုကမ္ဘာမှာငြိမ်းချမ်းရေးကင်းမဲ့လာနေတဲ့အကြောင်းဂါဇာစစ်ပွဲဆက်ဖြစ်နေတာကြောင့်အရှိဂျေရုဆလင်နဲ့တဝိုက်မှာကလင်းငယ်တွေရုံကြုံမှုကင်းမဲ့နေတဲ့အစိန်ခေါ်ချက်တွေအခြေအနေကိုလည်းတင်ပြသွားဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေအဖြစ်နဲ့ကတော့ဥအောင်ခင်းရဲ့မြန်မာရေးသုံးသက်ချက်တမ်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြသွားမှာဖြစ်ပါတယ်ဗျာ
အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်သိုနီဘလင်ကင်ဟာသူ့ရဲ့အရှိအလေပိုင်းဒေသအခီးစင်မှာလက်ရှိဖြစ်ပွားနေတဲ့လေးလာကြားလာပြီးဖြစ်တဲ့အစ္စရေးဟားမတ်စစ်ပွဲအပြစ်ရရေးအတွက်ရောစစ်သွေးကြော်တွေဖမ်းထားတဲ့ဒဇာကန်တွေထပ်ပြီးလွှတ်ပေးဖို့အတွက်ပါသဘောတူညီမှုအသက်တစ်စုံတစ်ရာမရဘဲနဲ့ချက်တပရီနေမှာဝါရှင်တန်ဒီစီကိုပြန်ပြီးရောက်လာပါပြီ။အစ္စရေးဟားမတ်စစ်ပွဲရဆိုင်သွားအောင်နိုင်တယ်လို့အဖမ်းခံရတဲ့ဒဇာကန်တရာလောက်လည်းပြန်ပြီးလွှတ်လာဖို့ရှိတယ်လို့ဝန်ကြီးဘလင်ကင်ကရောတခြားအမေရိကန်အရာရှိတွေကပါပြောနေစေပါ။ဒါပေမဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်ဒယဟူးကတော့ဟားမတ်စ်ရဲ့ဂါဇာကမ်းရောင်ဒေသကိုဆက်ပြီးထိန်းချုပ်ဖို့စီစဉ်နေတာဟာစိတ်ကူးရင်နေတာဖြစ်ပြီးတော့အစ္စရေးတပ်တွေကနိုင်အောင်တိုက်ခိုက်မှာဖြစ်ကြောင်းပြောပါရယ်။အချိန်နဲ့မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဂျော်ဒန်ပြည်ဒုတိယမြောက်အဗ်ဒူလာကိုဝါရှင်တန်ဒီစီမှာတင်နှင်းလာနေကြရင်အခမ်းတွေ့ဆုံပြီးအစ္စရေးဟားမတ်စ်ပွဲအတွက်ဖြေရှားရေးဆွေးနွေးမှာဖြစ်ကြောင်းသမ္မတအင်ဂျူကကျင်းညာပါတယ်ဝန်ကြီးဘလင်ကင်ဟာအစ္စရေးစစ်တပ်အကြီးအကဲဟောင်းနဲ့အပါအဝင်ဝန်ကြီးချုပ်နန်တန်ယန်ဟုရဲ့ဆေးဆံရေးဝန်ကြီးများအဖွဲ့နဲ့တွေ့ဆုံပြီးစစ်ပွဲကိစ္စအပြင်ဒဇာကန်တွေလွတ်မြောက်ရေးကိုပါဦးစားပေးဆွေးနွေးခဲ့တယ်လို့ပြောပါတယ်။ကျန်တဲ့ပြည်နယ်မှာပဲဟားမတ်စ်ကိုယ်စားလှယ်ဖွဲ့ဟာအီဂျစ်နဲ့ကာတာအရာရှိတွေညှိနှိုင်းဆွေးနွေးပွဲတွေကိုကိုင်ရိုမှာဆက်ပြီးကျင်းပနေတယ်လို့ဟားမတ်စ်အကြီးအကဲအရာရှိတဦးကပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တရုတ်သမ္မတရှီဂျင်ပင်တို့ဟာချက်တပရင်းတွေကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ပြီးတော့နိုင်ငံတန်တမန်ခိုင်မာကြောင်းထက်လောင်းပြသခဲ့တဲ့အပြင်တခြားနိုင်ငံတွေရဲ့အရေးကိစ္စတွေမှာသူတို့ရဲ့အခေါ်အမေရိကန်ဂျောင်းဝင်ဆောင်ရွက်မှုကိုကန့်ကွက်ခဲ့ကြတယ်လို့ရုရှားအစိုးရကသတင်းထုတ်ပြန်ပါတယ်။ခေါင်းဆောင်တို့ကညှတာမှုပိုရှိပြီးအယူဝါဒမျိုးစုံလက်ခံတဲ့ကဘာကြီးပေါ်ပေါက်အောင်လှုပ်ဆောင်ဖို့နဲ့သူတို့နှစ်ဦးရဲ့ရင်းနှီးတဲ့ဆက်ဆံရေးဆက်ပြီးတည်တံ့အောင်လှုပ်ဆောင်ရေးတွေကိုဆွေးနွေးခဲ့တယ်လို့ရုရှားအစိုးရပြောခွင့်ရယူရီဥရှာကော့ကစစ်တပ်ရင်းနဲ့တင်းစားရှင်းလင်းပွဲမှာပြောပါတယ်။လုံခဲ့တဲ့နှစ်နှစ်တုန်းကရုရှားသမ္မတတရုတ်ခီးစင်အတွင်းမှာတရုတ်နဲ့ရုရှားနှစ်နိုင်ငံဟာအကန့်အသတ်မထားတဲ့မဟာမိတ်ဖြစ်ကြောင်းကြေညာခဲ့တာလည်းဖြစ်ပါတယ်။အဲဒီချိန်ကယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်တိုက်ခိုက်မှုမလုပ်ခင်ရက်ပိုင်းလိုမှာပဲဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကနှစ်နိုင်ငံခေါင်းဆောင်နှစ်ဦးလူကိုယ်တိုင်တွေ့ဆုံမှုဟာနှစ်ကြိမ်ရှိဝတ်ပါတယ်။ဒီနေ့ထက်နောက်ထပ်တွေ့ဆုံမှုအခုချိန်ထိတော့အစီအစဉ်မရှိသေးဘူးလို့လည်းဥရှာကော့ကပြောပါတယ်အခုနှစ်တွေအတွင်းနှစ်နိုင်ငံစလုံးအရေးယူတန်းခတ်မှုတွေနဲ့ရင်ဆိုင်နေရချိန်မှာအခုလိုတွေ့ဆုံလာလဲဖြစ်ပါတယ်ယူကရိန်းစစ်တပ်အတွင်းမှာအခြေအနေတွေနဲ့ပတ်သက်ပြီးတော့ရဲ့အတော်ကြားခံမှန်းပြောဆိုနေရကနေချက်တပရင်းနေမှာတော့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကယူကရိန်းစစ်တပ်ရဲ့ထိတ်တန်းခေါင်းဆောင်တဦးဖြစ်တဲ့ရုရှားကျူးကျော်မှုကိုတုံ့ပြန်ရမှာနှစ်နှစ်လောက်ဦးဆောင်ခဲ့သူဗိုလ်ချုပ်ကြီးဗယ်လရီဇယ်လော့စနီနေရာမှာဘောဂျိုကြီးအလက်ဇန်ဒရာဆိုင်ယာစကီကိုအစားထိုးခံလိုက်ပါတယ်။ယူကရိန်းခုခံကာဝေးရေးမှာနိုင်ငံတော်တရားကောင်တဦးဖြစ်တဲ့တချို့ကမြင်ကြတဲ့ဘောဂျိုကြီးဇာလော့စနီနဲ့တွေ့ဆုံခဲ့ကြောင်းသမ္မတဇယ်လန်စကီကကြေညာချက်ထုတ်ပြန်ခဲ့တယ်လို့ရှေးသွန်းသက်သူတွေက Ukraine ဟာ Russia လက်ထက်အမြန်ရောက်သွားမယ်လို့ပြောနေချိန်မှာဥဆောင်ပြီးတော့ Russia တပ်တွေကိုတွန်းလှန်တိုက်ခိုက်ခဲ့တဲ့အတွက်ကျေးဇူးတင်ကြောင်းပြောပါတယ်။ဒါပေမဲ့အခုချိန်ကစစ်တပ်အတွင်းခေါင်းဆောင်မှုအပြောင်းအလဲလုပ်ရမယ့်အချိန်ရောက်ပြီဖြစ်ကြောင်းလည်းသမ္မတဇလန်စကီက Social Media မှာရေးပါတယ်။ဇလန်စကီထုတ်ပြန်တဲ့ကြေညာချက်ချင်းမှာတော့သူဟာသမ္မတဇလန်စကီနဲ့အရေးကြီးတဲ့ဆွေးနွေးပြောဆိုမှုတွေလုပ်ခဲ့ကြောင်းနဲ့အခုရခဲ့တဲ့ဆုံးဖြတ်ချက်ဟာစစ်ပွဲရဲ့နည်းဗျူဟာနဲ့မဟာဗျူဟာအတွက်အပြောင်းအလဲတွေဖြစ်လာစေဖို့အတွက်လှုံ့ဆော်တာဖြစ်ကြောင်းပြောပါတယ်။2024မှာလောကမှာရ2022နဲ့မတူတဲ့အတွက်အပြောင်းအလဲတွေနဲ့လိုင်းရောညီဖြေဖြစ်ဖို့ပြောင်းလဲရမှာဖြစ်တယ်လို့ဒါဟာအောင်မြင်မှုအတွက်လည်းဖြစ်ကြောင်းဖော်ပြထားပါတယ်။
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်တိုမီတာ32 kHz 9335နဲ့9383ညလိုက်တိုမီတာ49 kHz 6753ညပထမနိုင်ဝက်မှာလိုက်လံမီတာ190 kHz 1505တို့အနေနဲ့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာဘာသာအစီအစဉ်ကတောက်ချန်နေ့မနေ့ချင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်စစ်တမ်းကြောင့်ဒုက္ခရောက်နေတဲ့မြန်မာပြည်သူတွေအတွက်အကူအညီတွေကိုတလားအတွင်းမှာပဲပေးပို့ဖို့လူသားဆန္ဒမှုအကူအညီပေးလမ်းကြောင်းတစ်ခုကိုဖွင့်မယ်လို့ထိုင်းနိုင်ငံခြားရေးဝန်ကြီးပရမ်ပရီဘဟိန္ဒနုကာရကပြောပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းတက်ခရင်တဲကစခန်းချလှုပ်ဆောင်မှုစီစဉ်ထားတဲ့နေရာမှာစစ်ဆေးမှုတွေလုပ်ပြီးချိန်မှာအခုလိုပြောခဲ့တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံတလွှားလူသားဆန္ဒမှုအကူအညီလိုအပ်သူ2.6တန်းလောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားတာပါ။ဒါကြောင့်အခုထိုင်းဘက်ကအဆိုပြုပြီးမြန်မာနဲ့တခြားအာဆီယံဖွဲ့ဝင်နိုင်ငံတွေကသဘောတူထားတဲ့အစီအစဉ်ဟာပမာဏအားဖြင့်သိငယ်လှတယ်လို့ဒုက္ခတဲ့အနေချင်းအတွက်ပဲကားမိနိုင်မှာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာတုံးနဲ့ထဲဝင်လာနေပြီဖြစ်ပြီးနေရအတော်များများမှာတော့တိုက်ပွဲတွေဖြစ်ပွားနေပြီးတော့အခုဆိုအာဏာသိမ်းမှုဆန့်ကျင်သူတွေတိုင်းနာလက်နက်ကိုင်တွေနဲ့တွဲပြီးဒီမိုကရေစီတိုက်ပွဲဝင်နေသူတွေကနေရအတော်များများကိုထိန်းချုပ်လာနိုင်ပြီဖြစ်ပါတယ်။အခုပြရမယ့်အစီအစဉ်ဟာကနူးအဖြစ်ဥယျာဉ်ရွှေပြောင်းနေထိုင်ရသူ2000လောက်တက်ပဲပြေးဝင်နိုင်တယ်လို့ထိုင်းတာဝန်ခံအရာရှိတွေကပြောပါတယ်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံလာတဲ့မြန်မာနေသားဆောင်တပ်သားတွေရဲ့အန်ဒီယာကင်းကင်းနဲ့အမြန်နေရပြန်နိုင်ရေးကိုဦးစားပေးပြီးဆောင်ရွက်သွားမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဌာနကစစ်စစ်ပြင်းနေမှာပြောကြားလိုက်ပါတယ်သူတို့တွေကိုအန်ဒီယာကင်းကင်းနဲ့အမြန်ပြန်ပြီးပို့နိုင်ရတဲ့အခုချိန်မှာဦးစားပေးပြီးလှုပ်ဆောင်နေပေမဲ့သူတို့ကိုလေချောင်းကပြန်ပို့မလားရေချောင်းကပြန်ပို့ရမလားဆိုတော့ကိုတော့မသိသေးဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနအပတ်စဉ်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရရှီလီဆပ်ပင်ကပြောပါတယ်။သူတို့ကိုလေချောင်းကနေပြန်ပြီးပို့ရတာအများဆုံးဖြစ်တဲ့အတွက်ဒီလိုပြန်ပို့ဖို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကနေစဉ်းစားနေတာဖြစ်ပြီးသူတို့အားလုံးကိုအတက်နိုင်ဆုံးအချိန်မဆိုင်ပဲနဲ့ပြန်ပြီးပို့ချင်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံရဲ့အခြေအနေကြောင့်သူတို့ကိုဘင်္ဂလားဒေ့ရှ်မှာလက်ခံထားဖို့ရှိမရှိမေးမြန်းချက်ကိုတော့ဒါဟာမေးစရာမလိုကြောင်းနဲ့အိန္ဒိယဘက်ကမြန်မာစစ်သားတွေထွက်ပြေးချိန်ကလည်းအိန္ဒိယဘက်ကလက်မခံပဲပြန်ပြီးပို့ခဲ့တယ်လို့ပြောပါတယ်မြန်မာဘက်ကလည်းသူတို့ကိုပြန်ခေါ်ချင်ကြောင်းပြောတဲ့အတွက်သူတို့ကိုဘင်္ဂလားဒေ့ရှ်ကနေအခုလက်ခံထားတာဟာယာယီပဲဖြစ်ကြောင်းလည်းပြောပါတယ်ထွက်ပြေးလာတဲ့မြန်မာစစ်သားတွေဟာဘင်္ဂလားဒေ့ရှ်နေကြာဆောင်တပ်ကိုသူတို့ရဲ့လက်နက်တွေပါအပ်တဲ့အတွက်ဒါကကမြန်မာတန်ရုံနဲ့မြန်မာနိုင်ငံရဲ့ရုံကိုဆက်သွယ်ပြီးဆောင်ရွက်နေတယ်လို့လည်းပြောပါတယ်February 10ရက်စနေနေ့မှာကြာရောက်မယ်တရုတ်နှစ်တကူပွဲအမည်နေရပြန်ကြတဲ့သူတရုတ်နိုင်ငံသားကတန်ပေါင်းရာနဲ့ချီရှိနေတာဖြစ်ပြီးဆက်စပရင်းနေ့ကတော့တရုတ်နိုင်ငံဘေဂျင်းမြို့တော်ကမီယထားဘူဒာယုံကြီးမှာတော့ခီးသွွားတွေနဲ့ပြည့်ရှံနေပါတယ်တတကူနေ့မှာမိသားစုနဲ့ပြန်ပြီးဆုံဖို့အတွက်ကို့နေရကိုပြန်ပြီးပြန်နေကြတာဖြစ်ပါတယ်တရုတ်နိုင်ငံဟာကမ္ဘာပေါ်မှာအများဆုံးယထာလန်ကွန်ရက်ရှိနေပေမဲ့အဲ့ဒါ28နှစ်အရွယ် UP ကတော့သူ့ရဲ့ဇာတိနဲ့ဟိနန်ပြည်နယ်ကိုပြန်ဖို့အတွက်သူ့အလုံလုံနေတဲ့ကုမ္ပဏီကနေနိုင်ပေါင်း20ကျော်ရထားစီရမှာပါ။အခုလိုတရုတ်နှစ်တကူအားလိုက်ရတဲ့အတွင်းဆိုရင်တော့တရုတ်နိုင်ငံမှာခီးသွွားလာမှုအများဆုံးရက်တွေဖြစ်နေ။ရက်ပေါင်း40လောက်ကိုသတ်မှတ်ထားတာပါ။ပြည်ရင်းခီးစင်သွားလာသူကလူပေါင်း3,900ရှိနေပြီးစံချိန်တင်လောက်အောင်ဖြစ်သွားတယ်လို့တရုတ်အစိုးရသတင်းမှာဖော်ပြထားပါတယ်။ဒီထဲမှာ80ရာခိုင်နှုန်းလောက်ကကိုကားကိုမောင်းပြီးခီးသွွားကြတာဖြစ်ပါတယ်။ရပောင်း40အတွင်းဒီခီးသွွားရာသီအတွင်းတရုတ်နိုင်ငံတလွှားမှာရထားနဲ့ခီးသွွားသူကတန်ပေါင်း480လောက်ရှိနေပြီးဒါမနစ်က2023ကတည်းကစာရင်38ရာခိုင်နှုန်းလောက်ခုန်တက်သွားတာလည်းဖြစ်ပါတယ်
မြန်မာပြည်ရဲ့တောက်ကြနေမနေ့ကထိတန်းရောက်သတင်းတွေကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာပါခင်ဗျာ VOA ရနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆိုင်မျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲတိုက်ရိုက်လာရောက်ရှူစားနိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်ပဲခူးတိုင်းဘက်ကတိုက်ပွဲအခြေအနေကိုကြည့်အောင်ပါပဲခူးတိုင်းထန်းတပင်မြို့နယ်ဇေယျကြီးမြို့မှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးPDF ပူပေါင်းတပ်ဖွဲ့တွေကြတိုက်ပွဲပြင်းထန်နေပြီးလက်နက်ကြီးနဲ့ရောလေးချောင်းကပါတိုက်ခိုက်နေတာကြောင့်တေဆုံးသူတရာစင်ထက်မနည်းရှိလာနေပြီးဒဏ်ရာရသူကလည်းအတော်များလာနေပါတယ်။အရသာ3000ကျော်နေရွှန့်ခွာထွက်ပြေးနေရတဲ့အကြောင်း VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဘူတိုင်းထန်းတပင်မြို့နယ်ဇေယျကြီးမြို့မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်မတော်နဲ့ပူးပေါင်းမဟာမိတ်တပ်ဖွဲ့တွေတိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်လေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်ကလေးနဲ့အမျိုးသမီးတွေအပါအဝင်ဒေသခံတရာစင်ကျော်သေဆုံးခဲ့ရတယ်ဆိုပြီးမျက်မြင်တွေ့ရတဲ့ဒေသခံတဦးကပြောပါတယ်။ဆယ
်ကနေကျော်ရရှိဆယ်ကနေကျော်ရခံရရတဲ့ဒီလေးအားဖြင့်ဆုံးရှုံးသူများတော့ရှိတယ်။ဒီလေးလူတွေတကောင်းများတဲ့ဆောင်မှာပိကြတော့မှအမေရောင်းစေလို့ရှိတယ်။မသိတဲ့နေရာမှာဆိုလို့ရှိရင်လည်းသူကိုယ်ကစီးလွားနေတဲ့အချိန်မှာလက်မကြည့်နိုင်ကြောင်းလည်းကြောက်ပြီးတော့အဲ့ဒီနေရာမှာလည်းပြေးလို့လည်းတော့မရရှိပါဘူး
။ဒေသခံတွေထောင်ထဲချီပြီးဘေးလွတ်ရာတောင်ငူမြို့ကိုထွက်ပြေးတိမ်းရှောင်လာကြပါတယ်။ထွက်ပြေးလာသူတွေကိုကယ်ဆယ်ရေးအဖွဲ့တွေကလက်နက်ကြီးတွေပစ်ခတ်နေတဲ့ကြားကပဲတွားရောက်ကူညီခဲ့ကြရပြီးဖုံးတော်ကြီးကျောင်းတွေစစ်ဘေးရှောင်တွေထားတဲ့နေရာတွေကိုပို့ပြီးတော့ကူညီခဲ့ရတယ်ဆိုပြီးရွှေမင်းဝင်ကျောင်းကဆရာတော်အရှင်စံတော်ဘာသာကလည်းမိန့်ပါတယ်
။၃000ကျော်လို့ရှိနေပြီ။ဆက်လို့ရှိရွှေမင်းမှာဆိုဒီကျောင်းမှာဆိုလည်း900 300လောက်ရှိရပြန်
။အခုဆိုရင်သေဆုံးသူအတော်များများတွေ့ရပေမဲ့လက်နက်ကြီးတွေကြားရောက်ပောက်ကွဲနေတာကြောင့်အလောင်းတွေမကောက်နိုင်သေးတာကြီးလည်းရှိနေပါတယ်။တရတိမျိုးနယ်အတွင်းကရက်ွက်တွေအင်ဂျင်သာအင်ဂျင်ကုန်ကျုံပါရက်ကဒေသခံကလေးတွေအမျိုးသမီးတွေဟာလေကြောင်းတိုက်ခိုက်မှုတွေကြောင့်သေဆုံးသွားကြတယ်လို့လည်းဒေသခံတွေကပြောပါတယ်။လူအသေးတချို့တွေ့ရပေမဲ့ဒဏ်ရာရသူတွေနဲ့ပိတ်မိနေသူတွေကပူဇော်ပေးကယ်ဆယ်နိုင်သေးတယ်လို့လည်းကူညီကယ်ဆယ်ရေးလုပ်နေတဲ့ရွှေမင်းဝင်ကျောင်းကဆရာတော်ကထပ်ပြီးတော့မိန့်ပါတယ်
။လူပြည်ကျောင်းကတော့မရှာနိုင်သေးဘူးပြ။တယောက်ပဲတွေ့တည်ရဲ့ပြ။ကျွန်တော်လည်းဘာလို့လဲဆိုတော့ကျင်းဘောပြင်လို့လေရှားမှာခက်ခဲရော်လေးဆက်လက်ကလေးကြာနေရော်လေးဘယ်မှာမလုပ်ရဘူးလေအဒီကကအခုတော့အဒီအစ်ကိုလေးမြတ်ပြင်ရတယ်လေကမရှားနိုင်ဘူးလို့လေကျောင်းရတယ်တိမိတယ်ဗျာဘယ်မှာမလုပ်ရဘူးလေပြခဲလို့ထင်တယ်ဆိုတော့ဆိုလို့ရပါကြတော့အခုလို့အဲ့လိုမရှားနိုင်ဘူးရဟိုဒီလိုမျိုးလေဘယ်ဟိုပေးရတယ်မကူနိုင်ဘူးဘယ်လိုနိုင်ဘယ်နဲ့ပါလီမနာလို့လက်ကြီးတိုင်းမနာလို့အဲ့လိုမနိုင်ကြတော့ဘယ်လိုပို့ပြီးရဗျာအရှင်လေတော့ဘူးဒီလိုမျိုးလေးကဗျာအင်းလေးဘာလို့ဒီလိုရလဲဆိုတော့ဒီလိုမျိုးကလားဆိုပြီးဆိုလို့တော်တော့ဘူးဒီလိုတော့မနိုင်ဘူးချင်းခွိုင်းရဆုံးဝိုင်းရဒီလိုမျိုးတော့တော့ခွာတယ်ကားနဲ့တော့ခွာတယ်ဗျာကားနဲ့အဲ့လိုကျွန်တော်ကဒီတားလိုက်ဒီနေ့ဆိုရေဒီနေ့ရောဝင်အင်းမီဒီကကဘော့တယ်ကဘော့တစ်ခါတည်းလည်းဆောက်တယ်ခုနကဒီလိုဟာဒီလိုဟာအဲနေရာထိဘူးဒီရောက်ကလမ်းထိဘူးလာရှာမပြရည်ဒီအားလို့ပြီးတော့အဲကားတိတ်နေရပြန်ကဲထုတ်အောင်လို့အဲ့လိုကဲထုတ်တာ
ဗျာတန်းတပင်ဇရကြီးမြို့နယ်ထဲမှာတော့မြို့ပြတ်တစ်ခုလိုဖြစ်သွားပြီးလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်အိမ်နေမီးလောင်ပျက်စီးတာတွေဖြစ်ခဲ့ပြီးဒေသခံတွေကတော့ဖေဖော်ဝါရီလ10ရက်နေ့အထိနေရာစွန့်ခွာထွက်ပြေးနေရဆဲဖြစ်ပါတယ်ရှင
်ဘီအိုအီသတင်းတော့မဟေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတော့ဒီယူကရိန်းပြည်တွင်းနိုင်ငံရေးအခြေအနေကိုလည်းကြည့်အောင်ပါယူကရိန်းမှာသမ္မတဇယ်လင်စကီနဲ့ကာကွယ်ရေးဦးစီးချုပ်ဗာလရီဇလိုရှနီတို့ကြားမှာသဘောထားကွဲလွဲမှုတွေကြောင့်ရုရှားကျူးကျော်စစ်ကိုခုခံတိုက်ခိုက်နေတဲ့ယူကရိန်းရဲ့စွမ်းရည်ထိခိုက်လာမှာကိုစိုးရိမ်မှုတိုးလာနေပါတယ်။နောက်ဆုံးသတင်းအရဆိုရင်ကာကွယ်ရေးဦးစီးချုပ်နေရာကိုအစားထိုးတာအပအဝင်ယူကရိန်းစစ်ဖက်ခေါင်းဆောင်မှုအပြောင်းလဲလုပ်မယ်ဆိုပြီးယူကရိန်းသမ္မတကကြေညာထားပါတယ်။ကီးဖ်မြို့တော်ကနေအန်နာချာနီကိုဗာသတင်းပေးပို့ထားတာကိုကိုစုံမှုကျော်ကတင်ပြပါပါ
။ယူကရိန်းရဲ့ဥဆောင်မှုအပိုင်းမှာသဘောထားကွဲလွဲမှုနဲ့အပြိုင်မှုတွေဖြစ်ပေါ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲနိုင်ငံရေးဆိုင်ရာအမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးဗစ်တိုးရီးယားနယူလန်ဟာကီးဖ်မြို့တော်ကိုဒီလာထဲမှာပဲနောက်တပ်တစ်ချိန်သွားရောက်ပါတယ်အ အခုလိုတွားရောက်တာဟာအမေရိကန်အစိုးရအနေနဲ့ယူကရိန်းကိုဆက်လက်ကူညီဖို့အခိုင်အမာရှိကြောင်းပြသတာဖြစ်ပါတယ
်။ As hard as these days are, I will tell you that
အခုလိုခက်ခဲတဲ့နေ့ရက်တွေမှာကျမပြောလိုတာကတော့ယူကရိန်းဟာအရင်နှစ်ဆောင်းရာဒီကျမရောက်တုန်းကတည်းအခုခါမှာပိုးပြီးတောင့်တင်းခိုင်မာလာတယ်လို့ပိုးပြီးကြံ့ကြံ့ခံနိုင်စွမ်းရှိလာပါတယ်။လုံခြုံရေးနဲ့ပတ်သက်ပြီးယင်းနှိမ့်နှံမှုအစ်စ်တွေလက်နဲ့နှီးစနစ်အစ်စ်တွေအပါအဝင်ကန္ဒအားလုံးအတွက်ဆက်လက်ပြီးထောက်ပံ့သွားပါမယ
်ဒုတိယနိုင်ငံသားရေးဝန်ကြီးဗစ်တိုးရီယာနယူလန်ရောက်ရှိနေချိန်မှာယူကရိန်းဥဆောင်မှုအတွင်းအင်အားစုတွေကွဲလဲနေတဲ့အချိန်နဲ့တိုက်ဆိုင်နေပါတယ်တမရဇာလင်စကီနဲ့ကာကွယ်ရေးဦးစီးချုပ်ဗာလေရီဇာလိုရှနေတို့အကြားအကွဲအပြဲဟာဖုံးလို့ဖိလို့မရတော့ဘဲလူသိရှင်ကြားဖြစ်လာပါတယ်ဇာလိုရှနေကိုတာဝန်ကနေဖယ်ရှားပြင်မယ်လို့တမရဇာလင်စကီကအမေရိကန်အစိုးရတာဝန်ရှိသူတွေကိုအကြောင်းကြားခဲ့ပါတယ်ယူကရိန်းရဲ့အတွင်းပိုင်းမတည်ငြိမ်မှုအန္တရာယ်ဟာမြန်မာနေပြီးဒုတိယနိုင်ငံသားရေးဝန်ကြီးနယူလန်ရောက်ရှိလာတာဟာလည်းမဟာမိတ်တွေရဲ့စိုးရိမ်ပူပန်မှုကိုဖော်ပြတာဖြစ်နိုင်တယ်လို့အရက်ဖက်အဖွဲ့အစည်းများဆိုင်ရာလေလာရေးအဖွဲ့ရဲ့ညွှန်ကြားရေးမှူးဗစ်စလီကူလီဖ်ကမြင်ပါတယ
်ဒီကစားရစ်မော်ဇာဝရီတေပရိုနေမီနူချီစ
်ကာဝေဦးစီးချုပ်ဇာလိုရှနေကိုတာဝန်ကနေဖယ်ရှားတဲ့ကိစ္စကမလွဲမသွေဖြစ်လာမယ်လို့ပြောလို့ရပါတယ်ဒါမကောင်းတဲ့ကိစ္စပါဒီကိစ္စနဲ့ပတ်သက်တဲ့အကြောင်းအရာတွေအားလုံးအရာဆိုရင်တော့နိုင်ငံရေးအကြအတဲတစ်ခုလို့ဆိုရမှာပါ
ဒီလိုအကြအတဲတွေကြောင့်ယူကရိန်းရဲ့နိုင်ငံရေးနဲ့စီးရေးဥဆောင်မှုတွေဟာနိုင်ငံတကာအင်အားစုတွေအပေါ်ထားရှိတဲ့ဂတိကဝတ်တွေပြည့်မြအောင်လှုပ်ဆောင်ရမှာအခက်အခဲတွေရှိလာနိုင်တယ်လို့လေလာသုံးသပ်သူခူလစ်ကပြောဆိုခဲ့ပါတယ
်
အနောက်တိုင်းမဟာမိတ်တွေအနေနဲ့တေချာမှုကိုလိုလားပါတယ်မတေချာမှုတွေမဟာဗျူဟာအရရှုပ်ထွေးမှုတွေကိုဖယ်ရှားပြီးတေချာပြီးတိကျတဲ့မဟာဗျူဟာကိုလိုချင်ပါတယ်လို့ခူလစ်ကဆက်လက်ပြောဆိုခဲ့ပါတယ်ယူကရိန်းအတွက်အရေးကြီးနေတဲ့အချိန်မှာအခုလိုနိုင်ငံရေးအကြအတဲဖြစ်လာတာပါရုရှားရဲ့ကျူးကျော်စစ်ကိုခုခံတိုက်ခိုက်နေတာသုံးနှစ်ထဲကိုရောက်လာနေပြီးစစ်လဲပန်းလာနေပြီဖြစ်ပါတယ်ယူကရိန်းကိုကူညီနေတဲ့နိုင်ငံတကာအတိုင်းအဝိုင်းလဲစစ်ပန်းလာပြီးအကူအညီတွေကိုရှော့ပေါ့ဖြတ်တောက်ဖို့ပြောဆိုလာနေချိန်လဲဖြစ်ပါတယ်ယူကရိန်းပြည်သူတွေအနေနဲ့လဲအောင်ပွဲရဖို့အတွက်စိုးရိမ်ပူပန်မှုတွေတိုးလာနေပါတယ်
ကိုယ်စုံမှုကြောပြောပြသွားတာပါခင်ဗျာဒီလိုနိုင်ငံရေးအဖူးအထစ်တွေဖြစ်နေကြတဲ့အခြေအနေကနေကမ္ဘာငြိမ်းချမ်းရေးအလားအလာကတော့ဘယ်လိုရှိနေပါသလဲကမ္ဘာမှာငြိမ်းချမ်းရေးကင်းမဲ့နေပြီးအာဏာပိုင်ဝါဒခေါင်းထောင်လာနေသလိုရက်ရွာအတိုင်ဝန်းတွေအတွင်းမှာလည်းအမုန်းပွားမှုတွေတိုးလာနေတယ်လို့ကုလအတွင်းမှုချုပ်ဂူတာရက်စ်ကကလမ်ကအထွေထွေညီလာခံမှာပြောကြားလိုက်ပါတယ် AP သတင်းဆောင်းပါးတစ်ပုဒ်ကိုဦးတင်မောင်တန်းတင်ပြထားပါတယ်ဗျာ
2024ခုနှစ်ကုလသမဂ္ဂရဲ့ဦးစားပေးအကြောင်းအရာတွေကိုအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကအထွေထွေညီလာခံမှာ February 9ရက်နေ့ကပြောကြားတော်ခဲ့ပါတယ်။ကမ္ဘာငြိမ်းချမ်းရေးသမဂ္ဂရပ်ရွာအစိုက်ဝင်းတွေအတွင်းငြိမ်းချမ်းရေးနဲ့တဘာဝနဲ့ငြိမ်းချမ်းရေးရရှိဖို့ကိုလည်း2024လုပ်ငန်းစဉ်ရဲ့ဦးစားပေးအကြောင်းအရာတွေအဖြစ်တင်ပြသွားခဲ့ပါတယ်။ Mr. Guterres ကမင်းကွန်းကိုအခုလိုစပြီးဖွင့်ပြပါတယ
်။ Peace is our raison d'être. Yet as I scan the landscape of today's world
ငြိမ်းချမ်းရေးဟာကျွန်တော်တို့အတွက်အရေးကြီးဆုံးပါ။ကမ္ဘာကြီးကိုကြည့်လိုက်တဲ့အခါအကြီးအကျယ်ပျောက်ဆုံးနေတာကလည်းငြိမ်းချမ်းရေးပါပဲ။ပဋိပက္ခတွေပြင်းထန်နေပြီးပထဝီနိုင်ငံရေးကွဲပြားသတဲ့ကွဲပြားနေချိန်မှာကမ္ဘာငြိမ်းချမ်းရေးကအချင်းချောက်ခံရပါလေ။မချမ်းအကွဲကနှဆိုင်လာပြီးလူ့အခွင့်အရေးကိုတက်ချေနင်းလိုက်တဲ့အခါရဲရွာအပိုင်းဝန်းတွေတွင်ငြိမ်းချမ်းရေးကပျက်စီးသွားပါလေ။မငြိမ်မြမှုပေါက်ကွဲလာတဲ့အခါတရားမျှတမှုရှိရှိငြိမ်းချမ်းရေးကချိန်မှသွားပါလေ။ရုပ်ကျွင်းလောင်စာကိုအစွဲဆွဲနေတဲ့အခါဘဝနဲ့ငြိမ်းချမ်းရေးကြောင်းပြောတာကလှောင်ပြောင်စရာဖြစ်လာပါလေ။ကမ္ဘာတဝန်းကိစ္စမျိုးစုံထဲမှာငြိမ်းချမ်းရေးကပျောက်ဆုံးနေတဲ့အပိုင်းစပါ။လူတွေကငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုလိုလားကြပါတယ်
။အဲဒီလိုငြိမ်းချမ်းရေးကင်းမဲ့နေတဲ့ကမ္ဘာကြီးကိုပို့ပြီးဖြစ်ရောက်အားလုံးပါဝင်ပြန်လည်စတဲ့တဲ့ပတ်စုံဘဟုဝါဒဖြစ်ပေါ်လာအောင်အပြန်လတ်သက်ရောက်အားတွေနဲ့အားထုတ်လှုပ်ဆောင်နေတာကိုသူတွေ့ရှိရပါတယ်လို့လည်း Mr. Guterres ကပြောပါတယ
် Excellencies for millions of people caught up in conflict around the world Life is a deadly
hunger.
Hamaska is a deadly hunger.
If countries fulfill their obligations under the charter, every person's right
to be able to get a job. United Nations Global Peace.
Nous avons également besoin de paix au sein même des communautés. Et je vois deux raisons fondamentales à cette situation généralisée.
Premièrement,
We must also make peace with the planet. Humanity has waged the war we can only lose.
ပြည်ရဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်ခင်ဗျာ။ဂါဇာစစ်ပွဲနောက်ဆက်တွဲအခြေအနေကိုလည်းကြည့်အောင်ပါ။ဟာမတ်စ်အစ္စရေးပဋိပက္ခနဲ့ဆက်ဆက်လို့ဂျေရုဆလင်ကကလင်းငယ်တွေဟာလုံခြုံရေးကင်းမဲ့လာနေပါတယ်။ဒီစိန်ခေါ်ချက်တွေလည်းကြုံနေရပါတယ်။ပြည်ရဲ့အသင်းတော်ဆယ်လီယာမန်ဒိုဇာပြောပြတဲ့သတင်းကိုမှတ်သိမ်းရထိုက်ပြောပြပါပါ။
ဒီမှာဖြစ်သူရူကာယာဆုံးပါသွားလို့မိသားစုနဲ့မိတ်ဆွေတွေဝန်းနဲ့ညီချချင်းအသက်ဆယ်နှစ်အရွယ်အိုတာအာမက်ဂျာဟလင်ကတော့မတုံ့လောက်ရှိနေပါတယ်။ခွန်ချဲမဲ့သူနဲ့ကစားနေကြပါသူ့ကိုသတိရပါတယ်။ဇန်နဝါရီလ9ရက်နေ့သူတို့လိုက်ပါလာတဲ့အငှားရင်ကဘိုင်းရဲ့အစ္စာရွာအနီးလုံခြုံရေးခေတ်ကိုဖျက်မောင်းလာခြင်းအစ်စရီတပ်ဖွဲ့တွေကပစ်ခတ်တာကြောင့်မိခင်နဲ့အတူကားနောက်ခံမှာစီးနင် တာကြောင့်တနက်နဲ့ပြစ်တာမှာမင်းကလေးငယ်လိုက်ပါလာတဲ့ကားကိုထိသွားတာဖြစ်တယ်လို့အစ္စရီနေဆက်ရဲကပြောပါတယ်ဖခင်ဖြစ်သူအာမက်ဂျာဟာလီကအခုလိုပြောပါတယ
်ဝလာဟီအနာမာလစ်စတာဟိကမဘနရဖ်ရှူဆာရ
ာဘာကြောင့်မှမသိခဲ့ပါဘူးကားတွေကိုတနက်နဲ့ပြစ်ခဲတော့ကျွန်တော်တို့လည်းအော်အော်သွားရပြီးဘရာကာယာလည်းတနက်ထိပ်ပြီးတည်သွားပါတယ် သမီးကိုသတိရပါတယ်ကျွန်တော်သမီးတွေထဲမှာ तू ကအငယ်ဆုံးကျွန်တော်အချစ်ဆုံးပ
ါဒီကိစ္စကိုစုံစမ်းနေတယ်လို့ Isri Tawin ရှိသူတွေကပြောပါတယ်ကုလသမဂ္ဂကလေးမြတ်ရန်ဖုံငွေအဖွဲ့ UNICEF ရဲ့ Palestine ဆိုင်ရာဆက်သွယ်ရေးအခြေခံ Jonathan Chris ကတော့အနောက်ဘက်ကကလေးမြတ်အခြေအနေနဲ့ပတ်သက်ပြီး VOA ကိုအခုလိုပြောပါတယ်
85 children have been killed.
အော်တိုဘလာခုနှစ်နှစ်ကလေးကစလို့ပြီးခဲ့တဲ့73ပတ်အတွင်းအနောက်ဘက်ကမ်းမှာကလေးငယ်85ယောက်သေဆုံးခဲ့ရပါတယ်။2022ခုနှစ်ကထက်နှစ်ဆတိုးလာပါတယ်
။အိုဒက်လိုကလေးငယ်တွေလည်းအခုတော့ကြောက်ရွံ့မှုတွေနဲ့နေနေချရပါတယ်။ညီမဖြစ်သူကိုဆုံးရှုံးခဲ့ရတဲ့သူ့အတွက်ဂါဇာကတိုက်ပွဲသတင်းတွေနဲ့အနောက်ဘက်ကမ်းကဖြစ်ပျက်တွေကြားမှာနားမလည်နိုင်ဖြစ်နေပါတယ်။
ဒီမှာဆိုရင်တည်သွားမှာပေါ့။ဘာကြောင့်လဲဆိုတော့သူတို့ကအကြောင်းတွေတက္ကသိုလ်တွေနဲ့စေယုံတွေကိုဘုံကျဲနေကြပါတယ
်။အမက်ကလည်းအခုလိုပြောပါတယ်
။ Ishaki ဒီ asbab
ဖြစ်စည်းမှုတွေစပွဲတွေနဲ့တပ်ဖြတ်မှုတွေဟာဆိုရင်ကလေးတွေရဲ့ငယ်ဘဝကိုပျက်စီးစေတဲ့အကြောင်းရင်းဖြစ်ပါတယ်။အနည်းဆက်ဆုံးဥပမာပေးရရင်ကျွန်တော်သမီးနောက်ဂါဇာကဂျနင်းကပါလက်စတိုင်းကကလေးငယ်တွေဖြစ်ပါတယ်။နှစ်ပစ်ခတ်မှုတွေကိုမြင်တွေ့ဘူးပြီးဒါဟာဆိုရင်ကလေးတွေတည်းမဟုတ်ပါဘူးအမျိုးသားအမျိုးသမီးလူငယ်တွေလည်းပါပါတယ
်ပါလက်စတိုင်းကျောက်ဆရာမဆူချောက်ဟာမစ်က
They know
သူတို့သိကြပါတယ်ပုံမှန်တိုင်းနေထိုင်တင်ကြားနိုင်ရေးကိုသူတို့ကနေတိုင်းမပြောကြပါတယ်ပြီးတော့ဂါဇာကတခြားကလေးတွေကိုလည်းတွေ့နေရပါတယ်သူတို့ဆိုရင်စူးစူးရွာရွာပဲနေ့စဉ်နဲ့အမျှတည်ဆုံနေကြရတာပါသူတို့အတွက်သိပ်ပြီးတော့ခက်ခဲပါတယ
်ဂျိုနသန်ခရစ်ကတော့
ဒါကြောင့်လဲဘယ်ပေါင်းစုံအနေနဲ့ထင်းထင်းသိမ်းသိမ်းရှိကြဖို့နဲ့ပဋိပက္ခနဲ့ဆက်ဆက်တဲ့အကြမ်းဖက်မှုတွေအားလုံးရှင်းလင်းသွားရေးအတွက်အစွမ်းကုန်ဆောင်ရွက်ကြဖို့ကျွန်တော်တို့တောင်းဆိုနေတာဖြစ်ပါတယ်
။ကလေးငယ်တွေအပေါ်အကြမ်းဖက်မှုတွေဟာအထူးကံ့လွယ်ဆုံးလည်းဖြစ်ပါတယ်ရှင
်။ VOA အမေရိကန်တန်ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေသတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်အကြောင်းအရာတွေကိုတဲ့ဒင်းပေးဖို့လိုတယ်ဆိုရင်ကျွန်တော်တို့စီကိုစာရေးသားမယ်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့နီးပညာတဲ့ဒင်းတစ်ပုဒ်ကိုတင်ပြခြင်းပါတယ်တရုတ်နိုင်ငံတို့ drone တွေကမ္ဘာဈေးကွက်ထဲမှာတစားစားနဲ့လွှမ်းမိုးလာနေတယ်လို့ဒါတွေကိုတွင်တွင်ကျကျအသုံးပြုနေသူတွေထဲမှာအမေရိကန်အစိုးရ agency တွေလည်းပါဝင်နေတာပါဒီလိုတရုတ်ထုတ် drone အသုံးပြုတာကအန္တရာယ်များတယ်လို့ cyber လုံခြုံရေးအဖွဲ့တွေကသတိပေးနေပါတယ်မက်ဒဘရဲ့တင်းကိုကိုစံကျော်ကတင်ပြထားပါတယ
်အပျော်ရမ်းမှတ်တမ်းဓာတ်ပုံရိုက်တာကနေတော်မီငိမ့်တက်တာနဲ့ထိမ့်သိမ့်ဆောက်ရှောက်ဖို့လိုအပ်တဲ့နေရာတွေကိုကာကွယ်ထိမ့်သိမ့်တာတွေအထိနေရာတိုင်းမှာ drone တွေကိုအသုံးပြုလာနေကြတာမှာတရုတ်နိုင်ငံရှန်ဟိုင်းမြို့အခြေဆိုင် DJI ကုမ္ပဏီထုတ် drone တွေကတော့တခြား drone တွေထက်အယောင်အဆုံးပါဒီလိုဖြစ်နေတာကပြဿနာရှိရလို့ American Cyber လုံခြုံရေးစောင့်ကြည့်မှုအဖွဲ့တွေကပြောပါတယ်တိတ်မကြခင်နှစ်ပိုင်းတွေတုန်းကတရုတ်အစိုးရပြဋ္ဌာန်းလိုက်တဲ့ဥပဒေတွေအရတရုတ်ကုမ္ပဏီတွေမှာရှိနေတဲ့အချက်အလက်တွေကိုတရုတ်အစိုးရကတောင်းယူကြည့်နိုင်စွမ်းရှိတယ်ဆိုတာကိုသိထားဖို့ American Federal အစိုးရစုံစမ်းစစ်ဆေးရေးဘူရို FBI နဲ့ Cyber လုံခြုံရေးနဲ့အခြေခံအဆောက်အအုံလုံခြုံရေးဆိုင်ရာ Agency တွေကဇန်နဝါရီလထဲမှာတတိပေးခဲ့ပါတယ်။ American တဝမ်းမှာ drone တွေကြကြပြက်ပြက်တုံးလာနေကြတာနဲ့အမျှဒါကစုံစမ်းထောက်လန့်မှုတွေအတွက်လက်နက်တစ်ခုဖြစ်လာနိုင်တယ်လို့ဒီဖွဲ့တွေကတတိပေးနေကြတာပါ။ Cyber လုံခြုံရေးကျွမ်းကျင်ပညာရှင်တူဦးဖြစ်တဲ့ James Lowi ska akhu lo pyo bare
you could think of a police department in the major city
new yi khu a yetana de khu ma thong ni le drone ni ga de sin su saung ya chi de che let de khu ti yu so ya ga ya twa nai na chi bare de lo we sit de ga thong ni le drone ni naw tit do thana ne federal agency ri mi tat thana ri de lo thana ri ga thong ni le drone ni ga ni a che let di ya twa nai na ri twi chi paw bya so ro american ti du a mya be kin lo jui san ya che let ri ne nangan lo lo jui san ya che let ri ne pat de lo so yin ja ri twi chi lo ya bare
ဒီလိုစိုးရိမ်မှုတွေကအခုမှဖြစ်လာတာတော့မဟုတ်ပါဘူးဒီလိုစိုးရိမ်မှုကြောင့်ပဲ2022ခုနှစ်တုန်းက DJI နဲ့တခြားတရုတ်ကုမ္ပဏီထုတ်ပစ္စည်းတွေကိုအမေရိကန်ကတံခတ်ပိတ်ဆို့ခဲ့ဥပါတယ်ပြီးခဲ့တဲ့နှစ်ကလည်း Federal အစိုးရ Agency တွေမှာတရုတ်နိုင်ငံထုတ် drone တွေဝယ်ယူအသုံးပြုတာပြည်내နဲ့ဒေသန္တရအစိုးရတွေအနေနဲ့လည်း Federal အစိုးရရန်ပုံငွေသုံးပြီးဒီလို drone တွေဝယ်ယူအသုံးပြုတာမဟုတ်ဖို့တားမြစ်တဲ့ဥပဒေမူကြမ်းတရက်ကို Congress လွှတ်တော်မှာအတည်ပြုခဲ့ပါတယ်တရုတ်အစိုးရဘက်ကတော့သူတို့ဘက်ကတရှိုလောက်တာမရှိကြောင်းညင်းဆိုထားပါတယ်တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဝမ်ဝမ်ဘင်းကအခုလိုပြောပါတယ
်ညေတော့
အမေရိကန်အစိုးရဟာအမျိုးသားလုံခြုံရေးဆိုတဲ့အယူအဆကိုချက်ကားပြီးတော့တရုတ်အဖွဲ့အစည်းတွေနဲ့ကုမ္ပဏီတွေကိုထိန်းချုပ်ဖို့တရုတ်ပုဂ္ဂိုလ်တွေကိုချိုးနှိမ်ဖို့အကြောင်းပြချက်မျိုးစုံတုံးပြီးတော့လုပ်နေတာပါ သေးစိတ်ဖွင့်ဆိုချက်မပါတဲ့ညွှန်ကြားချက်ထဲမှာတော့လုံခြုံရေးအရေးစိတ်ချယုံကြည်ရတဲ့အမေရိကန်လုတ်ဒရုန်းတွေကိုအသုံးပြုဖို့တိုက်တွန်းထားပါတယ်။ဒါပေမဲ့တရုတ်ဒရုန်းတွေဟာအမေရိကန်ဒရုန်းတွေနဲ့နှိုင်းယှဉ်အသုံးပြုရဖို့အဆင်ပြေတယ်လို့ဈေးနှုန်းလည်းတက်တာပါတယ
်။
တရုတ်ဆိုရဒရုန်းတွေထောက်လန်းရေးသတင်းအချက်လက်တွေအသာစီးရစေမဲ့တချို့သောလုပ်ငန်းတွေကိုငွေကြေးထောက်ပံ့ပေးတဲ့နေရာမှာအင်မတန်ကိုမဟာဗျူဟာမြောက်လွန်းပါတယ်။
အမေရိကန်စစ်တပ်နဲ့ဖက်ဒရယ်အစိုးရအေဂျင်စီတွေမှာတရုတ်နိုင်ငံထုတ် drone တွေကိုအသုံးပြုခွင့်တားမြစ်ပိတ်ပင်ထားပေမဲ့အခြားသောအေဂျင်စီတွေနဲ့ကုမ္ပဏီတွေမှာတော့တရုတ်ထုတ်ပစ္စည်းတွေကိုဆက်လက်အသုံးပြုနေကြဆဲပါအခုနောက်ထပ်သတိပေးချက်ကတော့လက်တလောပိတ်ပင်မှုတွေတိုးမြင့်ဆောင်ရွက်ဖို့ရည်ရွယ်တယ်လို့လူဝီစ်ကပြောပါတယ
်
drone ရဲ့ဈေးနှုန်းကြောင့်မဟုတ်ပဲအဲ့ဒီနောက်ပိုင်းမှာလူညုံရေးပိုင်းဆိုင်ရာတွေရှိတယ်ဆိုတာကိုသတိပြုမိပြီးဒီ drone တွေကိုလူတွေမဝယ်ကြဘူးပါ
DJI ရဲ့ထုတ်ပြန်ချက်ထဲမှာတော့ drone အသုံးပြုသူတွေအနေနဲ့ပြန်သန်းမှုမှတ်တမ်းရုပ်ပုံတွေနဲ့ video file အချက်အလက်တွေကိုပိတ်မထားဘူးဆိုမှသာဒါတွေကိုအပြင်လူကကြည့်လို့ရမှာဖြစ်ပြီးဒါတွေကိုဘယ်သူမှကြည့်လို့မရအောင် internet နဲ့မချိတ်ဆက်ပဲပိတ်ထားလို့လည်းရပါသေးတယ်။ဘလို့ပဲဆိုဆို drone တွေကိုပိုပြီးအသုံးပြုလာနေကြတာနဲ့အမျှဒါတွေကိုဘယ်သူကစောင့်ချက်မလဲ။ဘာကြောင့်စောင့်ချက်သင့်လဲဆိုတဲ့မေးခွန်းတွေကလည်းထပ်တိုးလာနေမှာဖြစ်ပါတယ်ခင်ဗျာ။
မတိကျမရေရာမှုတွေနဲ့ပြည့်နဲ့အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြီးတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA America အတန်းကသတင်းမှန်တွေကိုဖတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်။မင်္ဂလာမနက်ခင်းဖြစ်ပါစေခင်ဗျာ။ပြည်ဝင်အမေရိကန်တန်ရဲ့မြန်မာပြည်တောက်ကြနေမနေ့ခင်းအစီအစဉ်လေးကိုလိုင်းနိုမီတာ3049 VO ရဲ့ Facebook, YouTube, Website တို့ကပါဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အပတ်စဉ်ကဏ္ဍနဲ့စတင်ကြပါတယ်။စစ်ကောင်စီတပ်ပြိုကွဲသွားနိုင်မဲ့လမ်းစာတွေပေါ်လာနေပြီလားဆိုပြီးဦးအောင်ခင်ကသုံးသက်ရေးသားတင်ပြထားပါတယ်ခင်ဗျာ။
ကိုကရခိုင်သုံးညီနောင်မဟာမိတ်ရဲ့ပြစ်သုံးညာနေ့ကနေစစ်စင်ရေးစပြီးမကြမီနိုဝင်ဘာလ10ရက်နေ့ကနေပြည်တော်မှာကျင်းပတဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးမှာယာယီသမရဦးမြင့်ဆွေကစစ်ကောင်စီတပ်ရဲ့အခြေအနေကိုအတိအလင်းထောက်ပြပါတယ်စစ်တပ်အနေနဲ့စွန်းစားတမမဆောင်ရွက်နိုင်ရင်တိုင်းပြည်အရှိတ်ဆိတ်အမွားမွားကွဲသွားနိုင်တာမို့တနိုင်ငံလုံးကတမ္ပရောကိုကူညီထောက်ပံ့မှုလိုကြောင်းပြောပါတယ်တက်ချုပ်မင်းအောင်နိုင်ကတော့ပြန်ပြည်မြောက်ပိုင်ပြည်ထနာရဲ့မူလအစဟာမူရစ်ဆေးဖြစ်တယ်လို့ဆိုပါတယ်ဒါကြောင့်ပြည်ထနာရဲ့အရေးအမြစ်ဖြစ်တဲ့မူရစ်ဆေးအမြစ်ပြတ်နေနေရေးကိုထိရောက်စွာဆောင်ရွက်ရမယ်လို့ဆိုပါတယ်နိုဝင်ဘာလ10ရက်နေ့အစည်းအဝေးမှတ်တမ်းကိုကြည့်ရင်ပြည်ထနာအတိန်နဲ့ကိုတက်ချုပ်မင်းအောင်နိုင်မသိတာထင်ရှားနေပါတယ်နောက်နှစ်လကျော်ကြာတဲ့အခါဇန်နဝါရီလ18ရက်နေ့မှာစစ်တပ်အလို့တော်ကြီးမပတသင်္ကန်းဝတ်တွေနဲ့ကျန့်ဖို့တွေစုပေါင်းပြီးတက်ချုပ်မင်းအောင်လိုင်ယာရုကထွက်ပေးဖို့ဆန္ဒပြတောင်းဆိုကြပါတယ်
။လောက်ကန်အခြေဆိုင်ဒေသကိုယ်ခံမှုစစ်ဌာနချုပ်တခုလုံးဇန်နဝါရီလ5ရက်နေ့ကလက်နက်ချအညံ့ခံလိုက်တာဟာစစ်ကောင်စီတပ်ပြိုကွဲမဲ့အရေးအယောင်အဖြစ်သတ်မှတ်ကြပါတယ်။ဒါဟာစစ်ကောင်စီတပ်ညီကုန်းချုပ်မဲ့အကျိုးနည်းရတွေဖြစ်တယ်လို့ညီနောင်သုံးဘွဲ့မဟာမေးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့စစ်ကောင်စီတပ်ဟာသူ့အလိုလျောက်ပြိုကွဲမှာမဟုတ်ဘဲအပြင်ကပေးတဲ့ဖိအားတွေများလာမှသာပြိုကွဲနိုင်မွယ်ရှိတယ်လို့ CDM လုတ်ထားတဲ့လေတပ်ဗိုလ်ကြီးဇေသူအောင်ကတွဲဆုံမင်းမြန်ငန်တစ်ခုမှာပြောသွားပါတယ်။ဇန်နဝါရီလ20ရက်နေ့ကမန္တလေး PDF တွေဖမ်းဆီးရမိလိုက်တဲ့ဒုဗိုလ်မူကြီးတက်အောင်ကတော့အခုလိုအလုံးဟန်ချက်ညီညီနဲ့ဆက်ပြီးလုပ်နိုင်ရင်နှစ်နှစ်အတွင်းအပြောင်းလဲဖြစ်နိုင်တယ်လို့ဆိုပါတယ်သူတို့စုဖွဲ့ထားတဲ့စစ်ကောင်စီတပ်သားတွေဟာ စစ်တိုက်လူစိတ်နေပါလာပြီးစည်ရေးအတွေ့အကြုံမရှိလို့တနက်တောင်မပြေရကြဘူးလို့ဆိုပါတယ
်စစ်ကောင်စီတပ်ပြိုကွဲစားပြုနေပြီလို့စစ်ဖက်ဆိုင်ရာအတွေ့အကြုံရှိသူတွေကသုံးသပ်ပါတယ်စစ်တပ်ဟာမင်းအောင်နိုင်တဲ့အတိုင်းအဝိုင်းကိုကာကွယ်ဖို့အဓိကထားပြီးတိုင်းသူပြည်သားကိုရန်သူအဖြစ်သတ်မှတ်တာမို့စစ်တပ်ကထွက်ချင်သူတွေများပြားလာတာလို့အမေရိကန်စစ်တပ်ကအငြိမ်းစားဒုဗိုလ်မှူးကြီးမီမီဝင်းဘတ်ကဆိုပါတယ်မင်းအောင်နိုင်တဲ့အလိုင်းဝိုင်းအတွက်အသက်ဆုံးပြီးစစ်တိုက်ဖို့လိုသလားကိုယ့်အသက်ကိုတန်ဖိုးထားသလားဆိုတာကိုစစ်ကောင်စီတပ်သားတွေစဉ်းစားဖို့လိုအပ်လာပြီလို့ဆိုပါတယ်ရှစ်မူရန်ကအသက်ပေးတယ်ဆိုတာနိုင်ငံအတွက်နဲ့ပြည်သူလူထုအတွက်အသက်ပေးတာဖြစ်ပါလေလူတစုအတွက်မဟုတ်ဘူးလို့ဆိုပါတယ
်2024ကမ္ဘာစစ်ရင်အား Global Firepower စီးရင်မှာနိုင်ငံပေါင်း145နိုင်ငံရဲ့စစ်ရင်အားကိုနှိုင်းယှဉ်တင်ပြထားပါတယ်အဲ့ဒီထဲမှာအမေရိကန်ကပထမအဆင့်ရှိပြီးရုရှားကဒုတိယတရုတ်ကတတိယဖြစ်ပါတယ်မြန်မာကအဆင့်35စင်ကာပူကအဆင့်30ထိုင်းကအဆင့်25စသဖြင့်သတ်မှတ်ပါတယ်စစ်သားဥယျာဉ်ဆက်လက်နေပစ္စည်းငွေကြေးအင်အားထောက်ပို့အင်အားစတာတွေပေါ်မှာအခြေခံပြီးတွက်ချက်ထားတာပါဆက်လက်နေပစ္စည်းမှာစင်ကာပူကမြန်မာထက်အဆင့်မြင့်ပုံရပါတယ်အများအပြားဝယ်ယူထားတဲ့ဆက်လက်နေပစ္စည်းတွေစစ်ကောင်စီတက်လက်နေချတဲ့အခါမှာတွေ့နိုင်ပါတယ်လက်နေခရမ်းတွေရှိနေပေမဲ့စိတ်ဓာတ်ကျဆင်းနေတာကိုအစုလိုက်အပြုံလိုက်လက်နေချအညံ့ခံနေတာကသက်တည်ပြသလိုဖြစ်နေပါတယ်စစ်ကောင်ဆောင်ပိုင်းကအလွဲသုံးစားလှုပ်ထားတာတွေများလာတဲ့အတွက်စစ်တပ်တွင်အယုံကြည်ကင်းမဲ့လာတာဖြစ်ပုံရပါတယ
်စစ်ကောင်စီတပ်မှစစ်ရင်အချင်းနဲ့ကြက်တဲလာတာဟာပြိုကွဲပျက်စီးမဲ့လက္ခဏာဖြစ်တယ်လို့2023ဒီဇင်ဘာလထုတ်မြန်မာ Peace Monitor စာဆောင်ကသုံးသပ်ပါတယ်ရာဇဝတ်မှုကျူးလွန်ပြီးစစ်တပ်ကထွက်ပြေးတဲ့တပ်ပြေးတွေစစ်မှုထမ်းဖို့ပြန်လာရင်အရေးမယူဘူးလို့သတင်းစာကကြေညာရတဲ့အသည့်အခြေအနေဆိုးနေပါတယ်စီကံပေါက်ပြဲမှုနဲ့ထောင်ချနေတဲ့စစ်သားတွေကိုလည်းလွတ်ပေးပြီးစစ်မှုထားခိုင်းတာကြောင့်စစ်ကောင်စီတပ်မှလက်နက်ကင်တကိုးသမျှအများအပြားပါဝင်လာပါလေ2023နိုဝင်ဘာလအထိဖြစ်တဲ့တနှစ်ခွဲအတွင်းမှာစစ်ကောင်စီတပ်လားတပ်လောင်းကျော်သေဆုံးပြီး600ကျော်ဒဏ်ရာရရှိက600ကျော်အဖမ်းခံရတယ်လို့ဆိုပါတယ်ခရင်ပြည်နယ်မှာလုံခဲ့တဲ့နှစ်ကစစ်ကောင်စီတပ်နဲ့ခရင်တော်လှန်ရေးတပ်တွေတိုက်ပွဲ4600ကျော်ဖြစ်ပွားလို့စစ်ကောင်စီဘက်က5000ကျော်သေဆုံးပြီး3000ကျော်ဒဏ်ရာရရှိကြောင်းဇန်နဝါရီလ17ရက်နေ့ထုတ် KNU ဗဟိုသတင်းဌာနကထုတ်ပြန်ပါတယ်စစ်ကောင်စီတပ်သားတွေတောင်းနဲ့ချီသေဆုံးပြီးအုပ်စုလိုက်ရာထောင်ချီပြီးလက်နက်ကန်နေရမှုစစ်တီရင်အားပြုံးတီးလာတာထင်ရှားပါတယ်စစ်ကောင်စီတပ်မှစိတ်ကြပြပြပြီးတိုက်ရိုက်ခိုက်ရင်ကြာဆင်းလာတာဟာစစ်တပ်ပြိုကွဲပျက်စီးမဲ့အရေးလက္ခဏာတွေဖြစ်ပြောင်းစီရေးလေးလာသူတွေကသုံးသပ်ကြပါတယ်ခင်ဗျာ
ခင်ဗျာအခုတော့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့မှန့်ညံရော့ယောဂါထပ်ဆောင်ကာကွယ်ရေးနဲ့ကြိုတင်သိနိုင်ရေးအကြောင်းကိုဆွေးနွေးထားပါတယ်မှန်ညံကြယောဂကိုကာကွယ်ဖို့ယောဂတချို့မဖြစ်ရအောင်နဲ့နေထိုင်စားသောက်ပုံပြောင်းရမှာရှိတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေပါတယ်ကယ်လီဖိုးနီးယားပြည်နယ်ကိုင်ဇာဆေးရုံကအထူးကဆရာဝန်ကြီးဒေါက်တာမျိုးမင်းအောင်နဲ့ကိုဝင်းမင်းဆွေးနွေးထားပါတယ
်ဟုတ်ကဲ့သဘာတော်ကြီးဒေါက်တာမျိုးမင်းအောင်ခင်ဗျာကျွန်တော်တို့ဒီမန်ရှာမှန်ဉဏ်ကြသင်ငယ်ပြန်ယောဂါကထိရောက်တဲ့ကုသစေမရှိသေးပေမဲ့ဖြစ်ဖို့အန္တရာယ်ရှိတာကိုရှော့ချကာကွယ်ဖို့အတွက်ကြိုကာကွယ်ရမယ့်ယောဂါတွေနောက်ကြိုလုပ်တဲ့စားသောက်နေထိုင်အိပ်ဆက်ဆေးဝါးတောက်သုံးသင့်ပုံတွေကိုအထူးသဖြင့်ဒီဖြစ်ဖို့အန္တရာယ်များတဲ့မျိုးရိုးရှိသူတွေနဲ့ပုံနောက်မှန်ဉဏ်သိပ်မသုံးတော့တဲ့လူကြီးတွေအတွက်ပေါ့နော်အရင်တစ်ခေါက်တည်းကပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဒီကာကွယ်ဖို့နောက်ဆုံးအရေးကြီးတာနဲ့အခုလိုကာကွယ်တဲ့ကြားကဖြစ်လာခဲ့ရောကြိုသိနိုင်ဖို့အတွက်ဒီလက္ခဏာတွေကိုအဓိကပြောမှာမို့ကာကွယ်ရေးအတွက်နောက်ဆုံးအကြံပြုချင်တာကနေစရှင်းပြပေးပါလားဆရာ
။အဲကျွန်တော်ဒီကာကွယ်တဲ့နေရာမှာနောက်တစ်ခုကကျွန်တော်တခုပဲစိတ်ဝင်စားဖို့ပြောတာဒီမှတ်ညာမှုနဲ့ပေါ့နော်မှတ်ညာကိုမသုံးတဲ့လူတွေမှာပညာရေးအကြောင်းဖြစ်အငင်းစားပြုလို့မှတ်ညာမသုံးတဲ့လူတွေမှာပို့ပြီးတော့မှတ်ညာအားနည်းဖို့ဖြစ်သက်တယ်လို့ပဲကျွန်တော်တခုချက်ပြောချင်တာက တရားထိုင်တာပေါ့နော်ကျွန်တော်ဗုဒ္ဓဘာသာဝင်နေတော့သိမှာပါ meditation ပေါ့နော်ဒီဥပဒနာရှုရတာမျိုးကလည်းကျွန်တော်တို့ထပ်ပြီးတော့သုတေသနတွေမှာကျွန်တော်ထပ်တွေ့ထားတာပေါ့နော်ဆိုတော့ကျွန်တော်တို့ဒီမေဆွေရဲ့ဒီပိုင်းဝိုင်းမှာလည်းတွေ့မိပါမယ်တချို့ဒီစတ်တော်ကြီးဝါတော်ကြီးအထုံးကြီးသံဃာတော်တွေကအမှန်တကယ်ရန်ကောင်းတာလေဆိုတဲ့ဟာကြာသူတို့ကလည်းဒီအချိန်ဆုံးကတရားနေတိုင်းလိုတရားထိုင်ကြတဲ့အကြောင်းလို့သူတို့အမှန်ဉာဏ်ကောင်းနေတာပေါ့နော်ဒါကျွန်တော်တို့ဒီစေတင်ညာမှာလည်းသုတေသနလို့ကြည့်ရတာတွေ့ရတာကြတော့ဒီတရားထိုင်နေရခြင်းအုံနာကိုအားရှိစေပါတယ်ဆိုတဲ့ဟာလေကျွန်တော်တွေ့တာပေါ့အဲ့တော့သူတို့မလုပ်လဲဆိုတော့တရားထိုင်တဲ့လူတွေနဲ့တရားမထိုင်တဲ့လူတွေဆိုတော့နှစ်ဆုခွဲပြီးတော့နှစ်ဆုစလုံးကိုဒီ MRI ပေါ့နော်ဒီ brain ကိုကျွန်တော်ဒီတတ်မှတ်ရကြည့်တဲ့အခါကျတော့ဒီတရားထိုင်တဲ့လူတွေမှာကျွန်တော်ဒီ brain matter ဆိုတဲ့အုံနာမှာဒီမြေကိုရောင် tissue တွေမှာပို့ပြီးတော့သူတို့ရဲ့ပမာဏပုံများလာတွေ့ရပါတော့အဲ့ဒီအုံနာထဲမှာရှိတဲ့ဒီ brain matter တွေကဒီမျက်နှာကိုအားကောင်းစေတဲ့ tissue တွေပါပေါ့နော်အဲ့တော့ဒီစိတ်ပညာရလေကျွန်တော်တို့ဒီမျက်နှာနဲ့ဆက်ဆက်တဲ့တက်စီလုတ်တဲ့အခါမှာလည်
းဆက်ဆက်မှုတွေလုတ်တဲ့အခါမှာပေါ့နော
်မျက်နှာထပ်တယ်မှာတက်စီလုတ်တဲ့မှာကြာရတယ်တရားထိုင်တဲ့လူတွေကပို့ရောကောင်းတာတွေ့ရတာပေါ့နော်ဒါမှမဟုတ်ကျွန်တော်ထင်တယ်ရှေ့ရှပို့ပြီးတော့အဲ့ဒီ၆ထားပို့ပြီးတော့ကောင်းလာမှာပါဒါပေမဲ့အဲ့ဒါမှမဟုတ်ကျွန်တော်ပြောချင်တာတရားထိုင်တဲ့ဟာလည်းအဲ့ဒီမျက်နှာအတွက်အကျိုးရှိပါတယ်ဒါမှမဟုတ်တရားထိုင်တဲ့လူတွေမှာဒီမျက်နှာရောနေတဲ့ရောဂါမျိုးချစ်ဖို့အတွက်သူကဒုက္ခဝင်နေတဲ့အချက်တစ်ခုတော့ပြောလို့ရပါတော့နော
်ဟုတ်ကဲ့ဆရာအဲ့တော့ဒီတရားထိုင်တာကဘလို့မျိုးကြောင့်အခုလိုကောက်ွယ်ဖို့အကျိုးရှိရလဲဆရာ
ကျွန်တော်တော့ထင်တယ်ဟောတရားထိုင်တာဘာမှလည်းအုံနောက်ကိုတကယ်တောင်းနေတာမဟုတ်ဘူးဆိုပေမဲ့တကယ်တမ်းတရားထိုင်တဲ့လူတွေသိပါတယ်တရားထိုင်တဲ့လူတွေကအမြဲတမ်းအုံနောက်ကိုတစ်ချိန်လုံးလုံနေတာပါတရားထိုင်တာအမှန်တော့ဒီမျိုးပဒနာရှိရဆိုတာကဒီခန္ဓာကိုယ်မှာပေါ်လျောက်လိုက်ပြီးတော့ဆွတ်ဆိုင်ပြီးတော့မှတ်နေရတဲ့အခါကျတော့အဲ့ဒီတရားထိုင်တဲ့လူတွေကအမှန်ညာပိုကောင်းတယ်ဆိုတာစေတညာအရာကျွန်တော်ယူဆပါတယ်။ That's true ပါပဲဒီ same account တွေ့ခေါ်ပါပဲ။ကျွန်တော်ဒီလူငယ်တွေ true နော်ကျွန်တော်ကိုယ့်ကြီးမှန်သူတွေကကျွန်တော်ခေါ်တာ multitasking ပေါ့။အုံနောက်ကိုတစ်ချိန်တည်းမှာနှစ်ခုသုံးခုလုပ်နေတဲ့ဟာမျိုးရအမှန်တော့မှတ်နေတော့အကျိုးမရှိပါဘူး။ဒါမလို့ဥမာပြောမယ်ဆိုတော့တရားထိုင်တာကတစ်ခုအယုံတစ်ခုပဲစိုက်နေတဲ့ဟာမျိုးစူးစိုက်ပြီးတော့မှတ်နေတဲ့ဟာမျိုးတစ်ခုရဲ့လုပ်နေတာမျိုးကမှတ်ဉာဏ်တွေအကျိုးရှိစလို့ပဲအလုပ်ကနှစ်ခုသုံးခုကိုတစ်ခါတည်းလုပ်နေတာမျိုးကမှတ်ဉာဏ်ကအားနည်းစေပါဘာလို့လဲဆိုတော့ကျွန်တော်မှတ်ဉာဏ်အဲ့လိုကျွန်တော်တို့မွေးရဒီနှစ်ခုသုံးခုကိုလုပ်ဖို့အတွက်ကျွန်တော်အုံနောက်ကအဲ့တော့ကိုကျွန်တော်ကဒီဇိုင်းလုပ်ထားတာမဟုတ်ပါဘူးဒါမှလို့ဘယ်လိုကပဲနဲ့အဲ့အလုံးနှစ်ခုသုံးအုံနောက်အုံပြီးလုပ်နေတာမျိုးကအမှန်တော့မှတ်ဉာဏ်တွေအကျိုးမရှိပါ
ဘူးဟုတ်ကဲ့ဆရာနောက်ပိုင်းလူငယ်တော်တော်များများကတော့အထူးသဖြင့်ကွန်ပျူတာပေါ်မှာပေါ့နော်ဒီပြည်ကြီးနေချိန်မှာပါဟိုနောက်ကစွမ်းစားကိုပြကျင်တယ်လည်းပါတာပေါ့နော်အဲ့တော့အဲ့လိုမျိုးဆရာကြီးဒီရှောင်စစ်နာတွေရောနောက်ထပ်ကြည့်ရလို့ရှိအောင်မလားဒီယောဂမဖြစ်အောင်လို့
ကျွန်တော်တို့ဗာကျန်သေးတယ်ကျွန်တော်တော့တော်ဆုံးနေပါပြီ
ဟုတ်ကဲ့ဆရာအဲ့ဆရာကျွန်တော်နောက်ဒီဖွင့်ဉာဏ်ကြမေးရောတဲ့တကယ်ပြန်ယောဂပေါ့နော်ဒီမန်ရှာဖြစ်လာတာကိုကျိုသိနိုင်ဖို့အတွက်အဓိကဆိုရချာဘယ်လိုလက္ခဏာတွေစပြီးတော့သတိပြုမိဖို့လုပ်မလဲ
ဟုတ်ကဲ့ဆိုတော့အဓိကတော့ပုံမှန်လုံးနေကြဟာမျိုးမလို့ချက်ချင်းမလို့တတ်တဲ့ဟာမျိုးပြီးတော့ကိုယ့်ရဲ့စိတ်နှီးမျိုးဆက်နံမျိုးမှတ်မိတဲ့ဟာမျိုးအဲဆိုတော့စိုးရင်တည်းမှာဥမာဆိုပါစို့ကျွန်တော်တို့နောက်နိုင်ငံမှာဆိုရင်တော့ဒီကျွန်တော်တို့ဒီ shoe ကို you know ထားလုပ်တဲ့အခါမှာ
ဖနက်ချိုးချီတာပါဆရာနော
်ဖနက်ချိုးချီတာကိုကျွန်တော်တို့ဖနက်ချိုးချီတာတဘွားတစ်ချောင်းလုံလာပြီးတော့မှဒီတနေ့မှဒီဖနက်ချိုးဘယ်လိုချီရမှန်းမသိတဲ့လူမျိုးတွေကဒါမျိုးကကျွန်တော်တို့စိုးရင်သိပါတယ်ဆိုတော့ပုံမှန်လုံနေကြအလုံးမျိုးကျုပ်ပြည့်မသိတော့တာမျိုးနောက်မို့လဲကိုယ်ရှင်နှီးမျိုးဆက်တဲ့မှာကိုယ်မျိုးရင်းနေမှာနော်ကိုယ်ကြီးနာမည်ကိုယ့်ရဲ့တုနာမည်ကိုလုံးဝမမှတ်မိတော့တာမျိုးအဲ့လိုမျိုးဆိုရင်တော့ကျွန်တော်တို့စိုးရင်သိပါတယ်ဒါပေမဲ့အဲ့ဒါကြီးလာတဲ့အခါကျတော့တခြားအရေးကြီးတဲ့ဟာတွေချက်ချင်းမသိတာတော့ကျွန်တော်အသက်ကြီးမှမဟုတ်ပါဘူး။အသက်ငယ်တဲ့လူမှလည်းဖြစ်တတ်ပါတယ်။အလုပ်များတဲ့အချိန်အုံနောက်ဖြီးစည်းတဲ့အချိန်မှာထားမှာတော့ကျွန်တော်တို့ဒီဖြီးသွားဖို့တဲ့ဟိုတယ်နဲ့မှန်းမိတာမျိုးတော့ဒါဖြစ်တတ်ပါတယ်။ဒါပေမဲ့ကျွန်တော်ကပုံမျိုးပေါ့ဖနက်ချီတာရုပ်တရက်ချီတော့တာမျိုးကိုယ့်ရဲ့မိနာမည်ရုပ်တရက်မှန်းမိတော့တာမျိုးအဲ့မျိုးတွေကတော့ကျွန်တော်တို့စိုးရင်စမ်းမှုကြရင်တော့ကျွန်တော်တို့ဆရာဝန်ကိုတွေ့ပြီးတော့အဲ့မှာမှန်းဉာဏ်စစ်တဲ့အားမျိုးကျွန်တော်လုပ်တင်ပါတ
ယ်။ဟုတ်ကဲ့ဆရာ။နောက်တစ်ခုကဒီပုံမှန်စကားပြောနေရင်းနဲ့ရောသတိပြုနိုင်တဲ့လက္ခဏာမျိုးရှိလားဆရာ
။ဟာဟုတ်ကဲ့ဆိုတော့ပုံဉာဏ်အဲ့ဒါလည်းကျွန်တော်အကောင်းဆုံးဥပမာနဲ့ပြောမယ်ဆိုရင်တော့ကျွန်တော်အမေရိကန်မှာပေါ့နော်ဒီကျွန်တော်သမရဟောင်း Ronald Reagan သူတို့အမေရိကန်တော့ကျွန်တော်အမေရိကန်မှာနာမည်ကြီးပါဘူးဆိုတော့သူကလည်းဒီမှန်ဉာဏ်အားနည်းတဲ့ယောဂဖြစ်ပြီးတော့အဲ့ဒီမှန်ဉာဏ်အားနည်းတဲ့ယောဂနဲ့ပဲဆုံးသွားတာပါ။ဆိုတော့ဒီကသုတေသနရှင်တွေကဒီ Ronald Reagan ရဲ့မိကုံးတွေကိုကျွန်တော်ပြန်ပြီးလေ့လာတဲ့အခါကျတော့သူဒီယောဂမဖြစ်ခင်မှာတည်းကသူရဲ့မိကုံးတွေမှာသူကဒီကျွန်တော်တို့စကားတုံးတဲ့နေရာမှာသူကအားနည်းလာတာကျွန်တော်တွေ့ရတယ်သူကဥမာဆိုပါဆိုသူစကားတစ်ခုံးကိုသူတုံးကျင်တဲ့နေရာမှာအဲ့ဒါဆိုမချစ်မပြောနိုင်တဲ့ခါကျတော့သူကျန်အချွေးလေးစကားမျိုးကိုပဲသူတုံးလိုက်တာပါเนาะသူဒီအဲစကားပြောတဲ့နေရာမှာဟိုကသူကအမှန်ညာမကောင်းဘူးသူပြောကျင်တဲ့
တတ်တတ်မမအတိပဲရှိတဲ့ဆာလုံးကိုရှာမတွေ့လို့ပါဆရာနော
်အတိပဲရှိတဲ့ဆာလုံးကိုရှာမတွေ့ရသူဆာလုံးကိုတွောနေတဲ့ဆာလုံးကိုရှာမတွေ့တဲ့အခါကျတော့သူတို့တခြားဆာလုံးနဲ့သူတို့အစားတို့ပြီးတုံးမဲ့ရတာပေါ့ဟိုဝေဝေဝဝဆာလုံးမျိုးနဲ့သူတို့အစားတွေ့တဲ့အခါကျတော့အဲဒါကြောင့်မလို့ဒီသူတို့ကိုယ်စကားဥမာကိုယ်စကားတော့မှကုလေးရင်ပြောပြီးတော့ကုလေးရင်မေ့သွားတဲ့ဟာမျိုးပေါ့ဥမာဆိုပါဆိုဆရာဝန်တွားတွေ့ရမယ့် appointment ရှိတဲ့တော့မှမနေ့မနေ့မှပဲနှစ်ခါသုံးခါပြန်ပြေးတဲ့ဟာမျိုးပေါ့နော်ဒီစကားအနှဲဝါတာမျိုးပြီးတော့ကြောက်ချင်တဲ့စကားလုံးကိုရှာမတွေ့တာမျိုးဟာကျွန်တော်ဉာဏ်ကိုစိုးရိမ်မှုကောင်းတာပေါ့နော်အဲ့ခါမှစပြီးတော့ဆရာဝန်တွားတွေ့နေပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂါဖြစ်တာကြိုသိနိုင်ဖို့နောက်ထပ်သတိပြုသေးတဲ့လက္ခဏာတွေကိုနောက်ပတ်မှဆက်ပြောအောင်ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA အစီအစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ခင်ဗျာ VOA ကထုတ်လွှင့်ပြသမျှသတင်းတွေအပတ်စဉ်ကဏ္ဍတွေနဲ့ဗီဒီယိုသတင်းတွေကို VOA ရဲ့ website စာမျက်နှာအပြင် VOA ရဲ့ Facebook, Telegram, Instagram, X စတဲ့ social media တွေမှာလည်းအပြည့်စုံတင်နာပေးတာမျိုးတွားရောက်ရှုစားဖတ်ရှုနိုင်ပါတယ်အခုတော့တိုင်းရင်းသားဒေသတွေမှာလူအခွင့်အရေးချိုးဖောက်ခံရတဲ့အကြောင်းတွေကို Fever Wine တို့သားတွေစူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလှအစီအစဉ်ကိုနားဆင်နေပါပြီ
စင်တင်ဆက်သွားမယ်တိုင်းရင်သတင်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒေသတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွာမှာနားဆင်ရမှာတွေကတော့ခရီးနီပြီးရှားရောမြို့နယ်မှာစစ်ရှောင်းမျိုးသမီး3ယောက်နဲ့ကလေး3ယောက်ကိုစစ်တပ်ကပြစ်ဒတ်သွားပါတယ်။ကချင်ပြည်ဖက်ကန့်မြို့နယ်ကမိုင်းဖက်ကန့်လမ်းပေါ်မှာရှိတဲ့မူဥပင်ရွာကိုတော့စစ်တပ်ကဝင်ရောက်မီးရှို့သွားလို့တရွာလုံးနီးပါးမီးလောင်ပြားကျသွားပါတယ်။သတင်းလွာတွေထဲမှာတော့ချင်းပြည်အစိုးရအဖွဲ့အနေနဲ့ရက်တရအတွင်းမှာဘာတွေကိုအဓိကဦးစားပေးဆောင်ရွက်သွားမှာလဲဆိုတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။
ကျမကနန်းဟောင်မရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်နီပြည်ရှားတော်မြို့နယ်မှာနေရာစွန့်ခွာထွက်ပြေးနေရတဲ့စစ်ရှောင်းဒုက္ခသည်အမျိုးသမီး3ယောက်နဲ့ကလေး3ယောက်ကိုစစ်ကောင်စီတပ်ကတနင်္လာနေ့မှာပြစ်ဒတ်သွားပါတယ်။အသက်ခံရသူတွေထဲကိုဝန်ဆောင်မိခင်တယောက်လည်းပါဝင်ပြီးကလေး3ယောက်ကလည်းအယံမြင်နေသေးတယ်လို့ဒေသတွင်းတရင်ရင်းမြစ်ကပြောပါတယ်။တနင်္ဂနွေနေ့ကစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့ဟာစစ်ဘေးရှောင်ကလေးတွေနဲ့ကိုဝန်ဆောင်အမျိုးသမီးအပါအဝင်9ယောက်ကိုလူသားတိုင်းကအဖြစ်ဖမ်းဆီးသွားပြီးနောက်6ယောက်ကအသက်ခံလိုက်ရတာဖြစ်ပါတယ်။အမျိုးသားတစ်ယောက်ကတော့ထွက်ပြေးလွတ်မြောက်လာတယ်လို့ဆိုကြပါတယ်
။ကချင်ပြည်ဖားကန့်မြို့နယ်ကာမိုင်းဖားကန့်လမ်းမပေါ်မှာရှိတဲ့မူဥပင်ရွာကိုဂိုတုံးဦးနေမနဲ့ပိုင်းမှာစစ်တပ်ကဝင်ရောက်မီးရှို့ခဲ့လို့တရွာလုံးနေပါမီးလောင်ပြားကျသွားပါတယ်။စစ်ကောင်စီစစ်ကြောင်းရွာထဲကိုဝင်လာလို့ရွာသားအများစုကတော့ဘီလွတ်ရာကိုထွက်ပြေးနေကြပါတယ်။ဒါ့အပြင်မီးရှို့ခံရတဲ့ရွာကဒေသခံ10ယောက်လောက်ကိုတော့စစ်ကြောင်းဝင်လာချင်းဖမ်းဆီးစစ်ဆီးခဲ့ပြီးပြည်နေညနေမှာပဲပြန်လွတ်ပေးခဲ့တယ်လို့ဒေသခံတယောက်ကပြောပါတယ်။တိုက်ပွဲဖြစ်တာမရှိဘဲကာမိုင်းမြို့မှာရှိတဲ့စစ်ကောင်စီတပ်သားအင်အား50ခန့်ဟာကုန်တင်ကားတစ်စီးနဲ့ရွာကိုရောက်လာပြီးမီးရှို့ခဲ့တယ်လို့ရွာသားတွေရဲ့ကားလက်ထွန်ဆက်တွေစိုင်းကယ်တွေကိုပါမီးရှို့သွားတာဖြစ်ပါတယ်။
ရခိုင်ပြည်ကြောက်ဖြူအခြေဆိုင်စစ်ကောင်စီဇညဝတီရဲ့တပ်ဌာနချုပ်ကတပ်မိသားစုတွေကိုရေချောင်းကနေပြောင်းရွှေ့နေတယ်လို့ဒေသခံတွေကပြောပါတယ်။တနင်္လာနေ့မနေ့ကစာပြီးကုန်တင်တင်ပေါ်တစည်းနဲ့မိသားစုဝင်တွေကိုတင်ဆောင်ပြီးရေချောင်းကနေတန်တွဲဘက်ကိုယူဆောင်သွားတာဖြစ်တယ်လို့ကြောက်ဖြူမြို့ခံတွေကပြောပါတယ်။ဇန်နဝါရီလတုန်းကဇညဝတီရဲ့တပ်ဌာနချုပ်ကိုရခိုင်တပ်တော်ကအတွဲလိုက်ပစ်ဒုံးတွေနဲ့နှစ်ကြိမ်ပစ်ခတ်ခဲ့တယ်လို့ဖေဖော်ဝါရီလ၁ရက်နေ့ကလည်းကြောက်ဖြူမြို့နဲ့အတွင်းမှာစစ်ကောင်စီတပ်နဲ့ရခိုင်တပ်တော်တို့တိုက်ပွဲဖြစ်ပွားပြီးတဲ့နောက်အခုလိုမိသားစုဝင်တွေကိုစစ်တပ်ကပြောင်းရွှေ့နေတာဖြစ်ပါတယ်။
Champi mind boom you a drain sick out see poo bound up quick, but ooh be to say, but ooh a muta tamaro, BNO, BNA, Champi dute party, Champi tamaro, SSPP, SSA, Tadu a jar, see it, Tima ni chabare, Tanilanima, mind boom you, Chu cam you are, Chu cam bono ji jam a drain tassue tare, sick out see tap, BNA, Tane, SSPP, Tadu a jar, see it, Tima, Mushikere, Lu, Dita cam, muta teoka, Piovare, Chua cam pidurine, bono ji riga, when you pianpi, Dombalu, SSPP, Tapian so dobi me, Napeta riga, Juani namawe, shini jabare, Najao taipuri pilamago, Dita canriga, suye ni jabare, Maipu muneha, SSPB, Dalu shani tine nia pibi, Sitane bne aquari, winlara, the balaube, shi di lu su jabare.
Siana, they moved on the da gala, drink chimpine, ma dola yeta periga, Sikansi, does a can, the sali kugo, ding by kedalu, yes a can send a kugo, le son lo kearelu, chiye ya pecho, institute of chin a fega, topia mare, Siana, they moved on the adwin, chimpine, te, Sikansi, net dola ye yasureja, taipueva, a jenye, goya jo, pipua kea, sitaga ama can chi go, utare, sakani, a bawe, does a can bound a sali kugo, ding by nankejarelu, chiye. ရဲရအဖွဲ့ချုပ်ရဲ့အစီအခံစာမှာဖော်ပြပါတယ်စခန်းသိန်းစရာမလိုပဲစစ်ကောင်စီတပ်ဖွဲ့တွေကအလိုအလျောက်စွန့်သွားတဲ့ရဲစခန်းကလည်းချင်းပြည်နယ်မှာ
19
ခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးတော့မှာပါချင်းတော်လိုင်းရေးအားစုတွေကိုယ်တိုင်ဖွဲ့စည်းတဲ့ချင်းပြည်အစိုးရကရက်တရာအတွင်းအကောင့်ထဲဖော်ရမယ့်စီမံကိန်းတွေကိုချမှတ်လိုက်ပါတယ်ချင်းပြည်အစိုးရအဖွဲ့အနေနဲ့ရက်တရာအတွင်းမှာဘာတွေကိုအဓိကဦးစားပေးဆောင်ရွက်သွားမှာလဲကိုရောဘတ်ကစုစည်းထားပါတယ်
ချင်းလန်းကောင်စီကနေဖွဲ့စည်းလိုက်တဲ့ချင်းပြည်အစိုးရအဖွဲ့ရဲ့ရက်တရာစီမံကိန်းထဲမှာအုပ်ချုပ်ရေးရန်တရာစနစ်တကျလဲပတ်နိုင်ရေးပြည်သူ့လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးတို့ကိုအလေးထားဆောင်ရွက်သွားမယ်လို့ချင်းပြည်အစိုးရအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူလည်းဖြစ်နိုင်ငံခြားရေးဝန်ကြီးဒေါက်တာရွှေခါကပြောပါတယ်
အခုမှာပဲစတင်ပြီးတော့ဒီဆောက်တာဖြစ်နေပေါ့ဆိုတော့ရုံရန်ရဲ့ဖက်နိုင်တဲ့အတွက်ရုံးပေးစားစတပ်ပေးစားစစ်တူရပြကိုလိုအဲ့ဒီအတွက်ရပြတွေကိုကျွန်တော်တို့ကြည့်ဖို့လုပ်ဖို့ဆိုတော့ပထမဖြစ်ချက်ဒုတိယဖြစ်ချက်တွေနဲ့ကတော့ရဲတရားဒီပါဦးစားပေးနေတဲ့ကတော့ဟိုအုပ်ချုပ်ရေးရတရားလေးပတ်ဖို့နဲ့တရားဥပဒေစိုးမိုးကိုကျွန်တော်တို့ကကြောင်းပေးပြီးတော့လုပ်ဖို့
ချင်းပြည်အစိုးရအဖွဲ့ရဲ့ပထမအကြိမ်အစည်းအဝေးကိုဖေဖော်ဝါရီလ၂ရက်နေ့ကနေ၃ရက်နေ့အထိကျင်းပပြုလုပ်ခဲ့ရာဝင်ကြီးချုပ်ဝင်ကြီးတွေနဲ့ရှင်းနေချုပ်အပါအဝင်၁၄ရောက်တက်ရောက်ခဲ့ပြီးဒီရက်တရာစီမံကိန်းကိုချမှတ်နိုင်ခဲ့ကြတာဖြစ်ပါတယ်ဒီနေ့အတွင်းပညာရေးကျန်းမာရေးလူသားချင်းစာနာထောက်ထားရေးနဲ့ပြန်လည်ထူထောင်ရေးစီတယ်ဝန်ထမ်းအရေးတွေကိုထိရောက်စွာဆောင်ရွက်န ချင်းပြီအစိုးရတဲ့အနေနဲ့အမျိုးသားငွေရေးအစိုးရ NUG Federal Unit အစိုးရအရုံးနဲ့ပါပူးပေါင်းလုပ်သွားမယ့်အပြင်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအစိုးရဖွဲ့စည်းတွေဒေသဆိုင်ရာဖွဲ့စည်းတွေအိနေချင်းနိုင်ငံအစိုးရတွေနဲ့လည်းမိဖက်ဆက်ဆံရေးကိုတည်ဆောက်သွားမယ်လို့ဆိုပါတယ်ထမအကြိမ်ချင်းပြီလွှတ်တော်အစည်းအဝေးကနေလည်းရက်တရာစီမံကိန်းကိုချမှတ်နိုင်ခဲ့ကြပြီချင်းပြီလွှတ်တော်ဥပဒေဒေသ
Sekang si ga anadeng kala nauta chaula tatan tu lai ta ha long wa asho ma pi de a ni tha phit pi tho sit dui po mya la nai de lo mun bi ne bak ko ba sit pwae re ku set la ma phit de lo tong that pyo so mu re shi ni ba re ti chang wo ro yame ya tin set tha ba re
anadeng tong ni phit chain ma sekang si okkhata ga nauta tatan chaula that tu lai da phit ba de sekang si bak ga long wa asho ma pi de ni tha phit lo tai pwae re po mya la nai de lo Mobi Popi Senda MSDC Dida Nibanyamonga Biobade.
Daga show my be the ball, not show me any time if you not debugger two system or tito moodiga pumiala many time if you the pintala any time if you catch it or general mobile group. Who sell a sit down with Judin Gawe Bulu Melu Geno you saw? Kuma she did a soup poet and Nisaya Nisa soup poet and go yet at the south door or the Google Pin and Blue Kuni Pijamal. That you would be creating a blue bones and near charm, a bones and mucus agent or planning a teacher season who loom at in there.
Anna Tain Tonita Galama, Mombine twin seconds it done. Tala ye azurija. Tito Pika Muga, a chain near Chowset Termine, Pipua Kedelu, Pipua Ilazanto, Lugo Esa Singa, Yita Popia Tabade.2023年，人们那样也倒霉嘛，事业、生意烂泥巴，不过呢，个人是蒙骗呢，得偿没差别。各个人别骂嘞，再不会的，别不安的了。那边伢们个表白嘞，蒙骗呢，那十三年的，得那一单地拉几代个，要的人骂嘞，再不会的，别不安开路。个人伢得了面面，别死开的路，面头的得嘛，再不会的人少几里烂泥的，比起得了也也不好，为难个表白嘞。
在外地啊，有啊，我们跑了，有啊，我们跑了，旅游啊，都干去了。在外地干去，有啊，别在外地干去，有啊，别，冬天的话，这在外，我们别走了，走了，别走了，没有去到，走了，没得我可以给有单方的，我个给人接我的，没，你不老了啊，在那一路，这个在外地的，你晓得吧？那么接我的是吧？走了，那个给人接我，没去，别去了，没。
สัตย์ใจอาณาเต็มหัวใจในงานด้วยรู้ยินนัดตั้งไว้จะอุ้ยสุขะทบีนี่ยาบาร์เลยรู้สิ่งต่างจากเราคุณยิ่งรู้อันนี้เลยรู้อุยบัตตมากันเนี่ยอเมริกันยูเกอปาวินในงานเช่นงานดูกะอาณาเต็มต้องเนี่ยพี่เร่พี่พ่อไอ้ลาตยันนี่มาปูด้วยจริงยาเจ็ดทบพันธาบาร์เลย
คุณสบิดเรนจินชกุนาสินใจมาบ้าชงกินนี่ปีชาโตมิวเนมาสิชามิวตมีตงยาวเนกลีตงยาวกูสิตากาปิตาตัวบาร์เลยกิจิมปีพักการเมืองในการเมืองพักการลำมมาชีเรมาอุปยัวกูสิตากาวิยามิชูเคลูแต่ยัวลงนิบามิลังปิจจาตัวบาร์เลยตอนนี้เชนเวกุนาสินนิกิจาราการอเนซาดิดาไดนาดเรนทาวดูการเลอปัสเซนเตสบินีเรไดยินเดเรนลาเวพิบาร์เล
เราเตรียมไปซีซั่นมาเพื่อส่งใจเอามาเชิญจะมาอันนี้ป่ะการเตรียมว่าซีซั่นก่อนหน้าเสียงกี่อย่างวะอ่ะเพื่อเสียงการนาฬิกาเราจะเล่าบอกไปกันเนี่ยคือเราเตรียมจริงจังกูสบิโรเปลี่ยนแปลงมาพิบัติเลยเนี่ย เมริกันงานใหญ่วันนี้เป็นงานหาตู้เย่สี่เล่บันเดียดคือเส้นด้วยลีลาจานีวิพีเตอิสราเอลมาสิบเอ็ดปีเย่ยี่ตัวย่อสุดวิจารีพันนาร์เดซากันลีนอกจากเป็นลูกเบี้ยตัวบาตบอดูนิโมดซงเดียอัตเตไม่ยากสิเบวัชนันดิสิโกเป็นเลยยาวสิลาบิพีบาร์เลยมีมันงานงานในเบงกลาดิสเป็ดทวีโคลงลาเร่มีมันในจ้าจ้าวจัตตารี อันนี้กิ่งกิ่งเนี่ยนี่เองมีการนั่งยิ่งกูอุตส่าห์ไปส่งยาต่อเมลูเบงกลาดิสในงานใหญ่วันนี้ท่านนักจัดการบริณีมาพิจารณาเรื่องตัวกูลีจางงานนี่เปลี่ยนปุ่มละลีจางงานนี่เปลี่ยนปุ่ยมละสุราอุโรมติดเดียวเบงกลาดิสในงานใหญ่ท่านนักพิจารณาเรื่องมีมาสิวิจารณ์ดูการเดียวกูคุณยิ่งบูดูดาสินสานามุคุณยิ่งไปหลังยังดูกูจะลาดเรื่องมาพูนไปตัวมาพิจารณาท่านในงานใหญ่วันนี้นุกการะ เจ้าจะไล่ไปเลยถ้าไม่มาเนี่ยจะทักยังไงเด้อสังขารลูกสาวมุสิสินาร์เนี่ยมาซีซีมูเร่ลูกบีเจมาคุลูเจ้าไล่ตามเชื่อไปเลยเปล่าต่อจากนี้มันเนี่ยเขียนด้วยนักศึกษาเรียนดีเด็กก็จริงจบเชื่อไปเลยที่นี่มันเนี่ยซีซีนทั่วโลกยังมุกกูจะมุ่งจบเชื่อไปรอยุติธรรมสัญญาตั้งหนึ่งดรายด์ด่ากันรอเจนส์ไม่เชื่อไปเลยวิวเอเมริกันแต่ยังมันเนี่ยเขียนซีซีนี้กูมันเนี่ยชาวนาเนี่ยคนนั้นที่ไล่หนูมีราต้องการเนี่ยลิซ่ากูไล่หนูมีราที่ ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ VOA ရဲ့ website လေးစာ burmese.voanews.com ဖြစ်ပါလေ။